တင်ငါပင်လေအော်ကနေတဆင့်အရှေ့တောင်အာရှနိုင်ငံတွေကိုလှည့်စီးပြီးထွက်ပြေးလာကြတဲ့ဒုက္ခသည်အများစုဟာမြန်မာနိုင်ငံကရိုဟင်ဂျာတွေဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR က VOE ကိုပြောပါရယ်ရခိုင်ပြည်နယ်ကပဋိပက္ခတွေကိုဖြည့်ရှင်းနိုင်တဲ့နီလန်မရှိတဲ့ကာလပတ်လုံးရိုဟင်ဂျာဒုက္ခသည်ဥယျာဉ်ဟာဒေသရင်းနိုင်ငံတွေမှာဒီထက်ပိုပြီးများလာဖို့ရှိတယ်လို့လည်းသတိပေးပြောဆိုလိုက်ပါရယ်အပြည့်စုံကဒီလိုပါရှင်ပြီးခဲ့တဲ့တနင်္ဂနွေနေ့နဲ့တနင်္လာနေ့ကအင်ဒိုနီးရှားမလေးရှားနဲ့ထိုင်းနိုင်ငံပိုင်နဲ့ပင်လယ်ပြင်တွေမှာလူပေါင်းခိုးကူးသူတွေရဲ့လှေတွေနဲ့လိုက်ပါခဲ့ကြတဲ့ဒုက္ခတွေတွေထောင်ထဲချီရှိခဲ့ပါတယ်။အပြည်ပြည်ဆိုင်ရာရွှေပြောင်းနေထိုင်ရေးဆိုင်ရာအကူအညီပေးရေးအဖွဲ့ IOM ရဲ့ပြောဆိုချက်အရဆိုရင်ထိုင်းနိုင်ငံမှာလူပေါင်းခိုးကူးမှုတွေကိုစတင်တိုက်ဖြတ်နှိမ်နင်းနေတာကြောင့်လူပေါင်းခိုးကူးသူတွေဟာလှေပေါ်ကလူတွေကိုကမ်းပေါ်တင်ဖို့တွန်းဆုတ်နေတဲ့အတွက်အခုလိုလှေတွေနဲ့ထောင်ထဲချီတဲ့လူတွေဟာပင်လယ်ပြင်မှာမျောနေကြတာဖြစ်တယ်လို့ဆိုပါရယ်။ဘင်္ဂပင်လယ်အော်ကနေလှေနဲ့ထွက်ပြေးလာတဲ့သူတွေထဲမှာမြန်မာနိုင်ငံကရိုဟင်ဂျာတွေအများစုဖြစ်ပြီးသူတို့တွေဟာနှင်းပယ်နှိပ်စက်မှုကနေလွတ်မြောက်အောင်ထွက်ပြေးလာကြသူတွေဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့ပြောခွင့်ရပုဂ္ဂိုလ်ဘာဘာဘလော့ခ်ကပြောရေးကိုပြောပါရယ်
။ What we are seeing is that the number of people that are taking the boats in the Bay of Bengal over
40 ဘင်္ဂလားပင်လယ်အော်မှာလှေတွေနဲ့လိုက်ပါလာခဲ့ကြသူတွေတဲက40ရာခိုင်နှုန်းကနေ60ရာခိုင်နှုန်းလောက်ဟာမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကလာသူတွေဖြစ်ပါတယ်သူတို့ထွက်လာရတဲ့အဓိကအကြောင်းရင်းကလည်းရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့နိုင်ငံရေးပဋိပက္ခတွေကြောင့်ဖြစ်ပါတယ်ဒါကိုဖြည့်ဆင်းနိုင်တဲ့နီလန်လဲမရှိသေးတဲ့အခါမှာပြားပေးခံရတဲ့သူတွေဟာအဲ့ဒီနေရာကနေထွက်ပြေးပြီးလုံခြုံစိတ်ချရတဲ့ဒေသတွေစီလွတ်မြောက်ဖို့ကြိုးစားလာတဲ့အရေးအတွက်ပိုများလာမှာဖြစ်ပါတယ
်မြန်မာနိုင်ငံရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်ဥယျာဉ်နှစ်တန်းခွဲလောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်2011ခုနှစ်နောက်ပိုင်းရခိုင်ပြည်နယ်တွင်အတိုင်းဝိုင်းနှစ်ခုကြားပဋိပက္ခတွေဖြစ်ပွားတဲ့အခြေအနေတွေဆိုးရွားလာပြီးတဲ့နောက်ရိုဟင်ဂျာတွေဟာအရှေ့တောင်အာရှနိုင်ငံတွေစီထွက်ပြေးပြတ်နှက်ရောက်ရှိလာနေတာဖြစ်ပါတယ်ဒါ့အပြင် UNHCR ရဲ့အစီရင်ခံစာအရဘင်္ဂလားပင်လယ်အော်မှာအခုလိုလှေစီးပြီးစွန့်စွန့်စားစားထွက်ပြေးကြသူအရေအတွက်ဟာ2014ခုနှစ်နဲ့နှိုင်းယှဉ်ရင်နှစ်ဆပိုပြီးများလာတာဖြစ်တယ်လို့ဘာဘာဘလော့ခ်ကပြောပါတယ
်။ We have seen an increase in number of people who are taking the risk.
လက်ရှိ UNHCR ရဲ့အစီရင်ခံစာအရ2015ခုနှစ်ပထမ3လပတ်အတွင်းခန့်မှန်းရေလူပေါင်း2သိန်းခွဲလောက်လူငုံမှုရှိတဲ့အရှေ့တောင်အာရှနိုင်ငံတွေစီကိုထွက်ပြေးဖို့ကြိုးစားခဲ့ကြပါတယ်ဒီလူတွေဟာမြန်မာနိုင်ငံကရိုဟင်ဂျာအများစုဖြစ်ကြပြီးဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလည်းပါဝင်ကြပါတယ
်ပြီးခဲ့တဲ့လကထိုင်းနဲ့မလေးရှားနယ်စပ်အနီးလူမောင်ခိုကူးသူတွေရဲ့တော်ရင်စခန်းတွေစီမှာတွေ့ရှိခဲ့တဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကလို့ယုံကြည်ရတဲ့အလောင်း30ကျော်အမှုနဲ့ပတ်သက်လို့လည်းပြင်းပြင်းထန်ထန်ကင်တွယ်စစ်ဆေးပေးဖို့ထိုင်းအစိုးရကို UNHCR ကတိုက်တွန်းထားပါတယ်မနေ့ကတော့မလေးရှားကမ်းလွန်ရေပြင်လန်ကာဝီကျွန်းကိုလေ40နဲ့လိုက်ပါလာတဲ့ရိုဟင်ဂျာ1000ကျော်ရောက်လာခဲ့တယ်လို့မလေးရှားအာဏာပိုင်တွေကပြောပါရယ်။ဒါအပြင်တနင်္ဂနွေနေ့ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကလို့ယူဆရတဲ့ရွှေပြောင်းဝင်ရောက်လာသူ600နီးပါးလောက်ဟာအင်ဒိုနီးရှားနိုင်ငံအာချေကမ်းခြေကိုရောက်ရှိခဲ့ကြပါရယ်။ကလေးနဲ့အမျိုးသမီးတွေပါဝင်ပြီးလူတွေအပြည့်အသိတင်ဆောင်ထားတဲ့ဆက်လီနစီဟာအင်ဒိုနီးရှားရေပိုင်နဲ့မှမျောနေတဲ့အတွက်ဒေသခံ5ဖန်လူသားတွေကကမ်းခြေကိုတင်းမောနဲ့ဆွဲယူကယ်တင်ခဲ့တာဖြစ်ပါရယ်ရှင်။